ယူကရိန်းနိုင်ငံရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကနေတိုးတက်မှုတစ်ခုရမယ့်အခြေလက္ခဏာမရှိသေးဘူးလို့ရုရှားနိုင်ငံကဒီကနေ့ပြောပါတယ်36ရက်ကြာရုရှားကျူးကျော်စစ်အဆုံးသတ်ဖို့ရည်ရွယ်ချက်နဲ့တူရကီနိုင်ငံအစ္စတန်ဘူးမြို့မှာအင်္ဂါနေ့ကလှုပ်ခဲ့တဲ့စစ်ဆင်ညှိနှိုင်းပွဲတွင်တောင်းဆိုချက်စီရင်တစ်ခုကိုယူကရိန်းဘက်ကပေးခဲ့တယ်လို့ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းစာရှင်းလင်းပွဲတစ်ခုတွင်ပြောသွားပါတယ်ယူကရိန်းတွက်လူငယ်ရေးဆိုင်ရာနိုင်ငံတကာအာမခံချက်တွေအပါအဝင်အပြည့်ခက်ရစေးအလားအလာတစ်ခုအတွက်သတ်မှတ်ချက်တွေကိုအင်္ဂါနေ့ကနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့သမ္မတဗိုလိုဒီမီယာဇလင်စကီရဲ့တက်ထောက်သူကပြောပါတယ်ယူကရိန်းအတွက်လူငယ်ရေးဆိုင်ရာအာမခံချက်ရမယ်ဆိုရင်မြောက်အတ္တလန္တိတ်စာချုပ်နေတိုးစစ်မှားမိတ်အဖွဲ့ဒါမှမဟုတ်တခြားစစ်မှားမိတ်အဖွဲ့တွေနဲ့မဝင်ဘူးဆိုတာမျိုးလို့ဂျာနီမူဝါဒကိုချမှတ်မယ်လို့လည်းယူကရိန်းစစ်ဆင်ညှိနှိုင်းမှုတွေကအဆိုပြုထားပါတယ်ယူကရိန်းကတောင်းဆိုချက်တွေကိုစာနဲ့ရေးသားပြပူခဲ့တဲ့ပေါ်ရုရှားဆိုရကကြိုးဆိုပေမဲ့နောက်ဆုံးသဘောတူညီချက်တစ်ခုရဖို့ဘယ်လိုအလားအလာကောင်းမျိုးမှမတွေ့ဘူးလို့ရုရှားပြောခွင့်ရပက်စကော့ဖ်ကသတင်းတော်တွေကိုပြောပါတယ်ဒီတော့တင်မှာပဲခီးမျိုးရပတ်ဝန်းကျင်ဒေသတွေကိုရုရှားကပြစ်ခတ်တိုက်ခိုက်နေတော့မယ်လို့ယူကရိန်းအကြီးအကဲတာဝန်ရှိသူတူကပြောတဲ့အကြောင်း AP သတင်းတပုတ်မှရေးထားပါတယ်မျိုးတော်ပတ်လည်ဒေသတွေကလူငယ်ရောက်ွက်တွေနဲ့ရတားအဆောက်အဦတွေကိုရုရှားကအကြိမ်30ထက်မနည်းပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ခီးဗ်ဒေသစစ်ဖက်ဌာနအကြီးအကဲအိုလက်ဇန်းဒါဖီလီယော့ကပြောတာကို AP သတင်းမှာဖော်ပြထားပါတယ်